မြန်မာနိုင်ငံအတွင်းကအရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေကြောင့်ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံသားအများအပြားလာရောက်ဖို့ကြိုးစားနေချိန်မှာတရားမဝင်ဝင်ရောက်တာမျိုးတွေမလုပ်ဖို့ထိုင်းဝန်ကြီးချုပ်ဆက်ထားတာဗီစင်ကတတိပေးပြောဆိုလိုက်ပါတယ်။တရားဝင်ဝင်ရောက်တာမျိုးကိုကြိုးဆိုပေမဲ့တရားမဝင်ဝင်လာတာမျိုးကိုတော့အရေးယူရမှာဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ကပြောဆိုတာကိုဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကရွှေပြောင်းဝင်ရောက်လာသူတွေများလာတဲ့အတွက်ထိုင်းနိုင်ငံသားတွေရဲ့အလုပ်ကိုင်တွေပါသွားမှာကိုစိုးရိမ်တဲ့အကြောင်းလဲထိုင်းဝန်ကြီးချုပ်ကပြောဆိုပါရယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အလုပ်လက်မဲ့နှုတ်ဟာတရားကိုင်တော့အောက်မှာရှိနေပြီးတော့ပြည်ပနိုင်ငံတွေကအလုပ်သမားတွေအများပြားလိုအပ်နေစေဖြစ်တဲ့အကြောင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အထောက်အထားတွေနဲ့လုံထုံးလုံနည်းတွေကိုလိုက်နာရမှာဖြစ်တဲ့အကြောင်းပြောဆိုပါရယ်။ဒီကနေ့မှာပဲရန်ကုန်မြို့မှာရှိတဲ့ထိုင်းတန်ယုံကလည်းအရင်ကဗီဇာလာလျှောက်တဲ့သူတွေလူကိုယ်တိုင်တန်းစီလျှောက်ထားနိုင်တဲ့စနစ်ကနေအွန်လိုင်းစနစ်နဲ့သာလာလျှောက်ကြဖို့ပြောင်းလဲလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မနေ့ကမန္တလေးမြို့မှာနိုင်ငံကူးလက်မှတ်ရုံးရှိတန်းစီသူတွေများလွန်ပြီးတော့လူအုပ်ပြိုတာကြောင့်အမျိုးသမီး2ဦးသေဆုံးခဲ့ပြီးတဲ့နောက်မှာထိုင်းတန်ယုံကဗီဇာလျှောက်သူတွေကိုအွန်လိုင်းစနစ်ပြောင်းလဲမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်တာပါမြန်မာစစ်ကောင်စီထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံတန်ယုံမှာဗီဇာလျှောက်သူတွေကြိတ်ကြိတ်တိုးများလာနေချိန်မှာအွန်လိုင်းကနေတရက်ကိုလူ400အတွက်ရက်ချင်းထုတ်ပေးဖို့ထိုင်းတန်ယုံကကြေညာခဲ့တာလည်းဖြစ်ပါရဲ့ရှင်